ထိုင်းမလေးရှားအင်ဒိုနီးရှားနဲ့အိန္ဒိယမှာရှိနေတဲ့ UNHCR ကအသိအမှတ်ပြုထားပြီးတော့မိခင်ပြည်အောင်စုကစီစစ်ထားတဲ့မြန်မာဒုက္ခသည်တွေကိုအမေရိကန်မှာလာရောက်အခြေချဖို့စက်ပြီးလက်ခံသွားမှာဖြစ်တယ်လို့မိခင်နိုင်ငံကြ合いဌာနက VOA ကိုပြောပြပါဗျ။ January 29ရက်နေ့ကထုတ်ပြန်ခဲ့တဲ့မိခင်သမ္မတ Trump ရဲ့ပြည်ဝင်ခွင့်သတ်မှတ်အမိန့်ကိုပြည်အောင်စုခရိုင်တရားရုံးကတားမြစ်ခဲ့ပြီးတဲ့နောက်ဒီအမိန့်ပြန်ပြီးခွင့်ပြုဖို့ Trump အစိုးရအဖွဲ့ရဲ့အယူခံဟာလည်းပေးချခံထားရခြင်းတို့မှာမြန်မာဒုက္ခသည်တွေကိုအမေရိကန်ကိုလာရောက်အခြေချနိုင်ဖို့စီစဉ်ဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒီစုံကိုမအင်ဂျင်နိုင်ကပြောပြပေးပါလိမ့်မယ်
။သမ္မတထရမ့်ရဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့အမိန့်ကြေညာချက်ကိုပြည်ထောင်စုအယူခံတရားရုံးကပယ်ချလိုက်ပြီးတဲ့နောက်မြန်မာဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုထဲလာဖို့လက်ခံနေတဲ့အခြေအနေကိုAmerican Nangan Jai Thana Pyokwin Ya Amyo Thami Ka VOA Ko Akhu Lo Pyo Bae.
On January 27th, President Trump signed an executive order.
Pyo Pa Da Ga January 29 Ya Ni Ma Tamara Trump Ye Pi Win Kwe Ya Yi Paip Pin Ne Amei Thauk Pyan Che Aya Rohingya Dukkha De Ri Apa Win American Pi Thong Su Ma La Yaw Che Cha Me Dukkha De Ri Ye Season Paw Ma Thik Khai Mu Ri Shi Ka Bae.ဒါပေမဲ့လို့ February 3ရက်နေ့မှာပြည်ထောင်စုခရိုင်တရားရုံးကနေသမ္မတရဲ့အဲ့ဒီအမိန့်ကြေညာချက်ကိုတားမြစ်ခဲ့ပြီးတဲ့နောက်အစိုးရဘက်ကလည်းပြန်ပြီးအယူခံတင်ထားတဲ့အချိန်အတွင်း American ပြည်ထောင်စုမှာလာရောက်အခြေချမဲ့ဒုက္ခသည်အစီအစဉ်ကနေ Rohingya အပါအဝင်ကမ္ဘာတဝန်းကလာမဲ့ဒုက္ခသည်တွေကိုလက်ခံနေပါတယ်။ဒါကြောင့်အဲ့ဒီအစီအစဉ်ကတဆင့်ဒုက္ခသည်တွေဟာ American ပြည်ထောင်စုကိုဝင်လာနေပါပြီလို့ပြောသားတာပါ။ဒီတော့တွင်အင်ဒိုနီးရှားနိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်အမေရိကန်ပြည်ထောင်စုမှလာရောက်အခြေချဖို့နိုဝင်ဘာလအတွင်းစတင်ခဲ့တဲ့အစီအစဉ်ကိုဒီသတင်းပတ်အတွင်းပြည်မြေအကောင့်ထဲပေါ်ဆောင်ရွက်နေကြောင်းဆူမာထရာကျွန်းမြောက်ပိုင်းမီဒန်မြို့မှာရှိတဲ့အမေရိကန်ကောင်စီဝင်ရုံးကပြောပါတယ်။သူတို့ဘယ်ချိန်ရောက်လာမလဲဆိုတာအတိအကျပြောလို့မရပါဘူး။အကြမ်းပြင်းအပြင်18လကနေ24လအတွင်းအမေရိကန်ပြည်ထောင်စုကိုရောက်လာကြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့ပြောခွင့်ရအမျိုးသမီးကအခုလိုပြောပါတယ
် We don't break down time of arrival by nationality
သူပြောတာကတော့အမေရိကန်ပြည်ထောင်စုကိုရောက်လာဖို့အချိန်နဲ့ပတ်သက်ပြီးတော့နိုင်ငံသားအလိုက်ကျမတို့ခွဲခြားသတ်မှတ်ထားတာမျိုးမရှိပါဘူးကုလသမဂ္ဂမဟာမင်းကြီးရော UNHCR ကလွှဲပြောင်းပေးလိုက်တဲ့အချိန်ကစပြီးအမေရိကန်ပြည်ထောင်စုကိုရောက်လာဖို့ကြက်မြချင်းအပြင်18လဒါမှမဟုတ်24လအထိကြာမြင့်ပါတယ်လို့သူကပြောသွားတာပါတဆက်တည်းပဲမြန်မာဒုက္ခသည်တွေကိုဘယ်ပြည်နယ်တွေမှာလက်ခံထားမလဲဆိုတဲ့အမေကွန်ကတော့
So refugee placements are made on a case by case basis
သူပြောသွားတာကအမေရိကန်ပြည်ထောင်စုမှာဒုက္ခသည်တွေအခြေချနေထိုင်မဲ့အစီအစဉ်ဟာတဦးချင်းစီရဲ့အခြေအနေပေါ်မှာမူတည်ပါတယ်ဆိုလိုတာကအမေရိကန်ကိုဒုက္ခသည်တွေလာတော့မယ်ဆိုရင်သူတို့တဦးချင်းစီဒါမှမဟုတ်မိသားစုအလိုက်ပေါ်မှာဘယ်နေရာကအကောင်းဆုံးတင့်တော်မလဲဆိုတာကိုကျမတို့ကြည့်ပါတယ်အမေရိကန်ကိုဒုက္ခသည်တွေစပြီးရောက်လာချိန်မှာသူတို့ရည်တည်နိုင်ရေးအတွက်အကူအညီပေးနိုင်တဲ့မိသားစုဝင်တွေဆွေမျိုးသားချင်းတွေရှိတဲ့နေရာကိုအဓိကထည့်သွင်းစဉ်းစားပြီးတော့ဆုံးဖြတ်ပါတယ်လို့ပြောသွားတာပါအင်ဒိုနီးရှားနိုင်ငံကိုလွန်ခဲ့တဲ့နှစ်နှစ်လောက်ကလေတွေနဲ့ရောက်လာတဲ့ရိုဟင်ဂျာဒုက္ခသည်တွေကအမေရိကန်မှာအခြေချဖို့ခွင့်ပြုချက်ရထားသူတွေအတွက်အမေရိကန်ပြည်ထောင်စုကိုဝင်ခွင့်ရဖို့အဲ့ဒီမှာရှိနေတဲ့အမေရိကန်ကောင်စစ်ဝင်ရုံးကစီစဉ်နေတာဖြစ်ပါတယ်။အလားတူအမေရိကန်ပြည်ထောင်စုကိုသွားဖို့စောင့်ဆိုင်းနေတဲ့မလေးရှားနိုင်ငံက UNHCR အသိအမှတ်ပြုထားပြီးအမေရိကန်ပြည်ထောင်စုကစီစစ်ထားတဲ့မြန်မာနဲ့ရိုဟင်ဂျာဒုက္ခသည်တချို့လည်းအမေရိကန်ကိုထွက်ခွာခွင့်ဒီရက်ပိုင်းတွင်ရရှိထားပြီဖြစ်ကြောင်းဒုက္ခသည်အရေးဆောင်ရွက်ပေးနေတဲ့ Rohingya Society in Malaysia ဥက္ကဋ္ဌဖြစ်သူ Faisal ခေါ်ပုံမင်းနိုင်ကပြောပါတယ
်။ Departure date ကိုစောင့်နေကြတဲ့လူတွေထဲမှာဒီကြားထဲမှာတော့ဂျပန်တရားနဲ့ဆက်ဆောင်အောင်မယ်ဆိုပြီးတော့ဆိုပြီးတော့ပြောလာတော့လူတွေကဟိုတမျိုးဖြစ်သွားပါတော့နောက်ပိုင်းဒီကြားထဲမှာပဲကျွန်တော်မိတ်ဆွေတယောက်ရဲ့တခြားလူတွေရဲ့အဲဒီလိုညာပဲတခြားလူတွေရဲ့သူတို့ departure date ပြလိုက်တယ်သူတို့ departure date တော့မနိုင်ခင်အထမတော့သူတို့ဆိုင်းနှန်းထားတယ်အဲ US ကို restrict လုပ်တဲ့အချိန်မှာပြောရမယ်ဆိုလို့ရှိရင်ဒီ UN ရဲ့စည်းရင်းရှိတဲ့အချိန်ကနေသူတို့ကအခုချိန်ကြီးပေါ့နော်လူ3000ကျော်လို့ပြောရဲသူတို့ကဒီ restrict လုပ်တာပေါ့ရဟညာဟိုချင်းနေရာတော့များတာပေါ့ချင်းနေရာဆို Christian ဆိုတော့ဟိုဘက်ကနေ sponsor တွေပါရရတယ်ဆိုတော့ဟိုသူတို့တွေ့တာနည်းနည်းအဲ့လောက်ကြံစည်မရှိနိုင်ဘူး
ဒီကတဲ့နှစ်အောက်တိုဘာလကနေဒီနှစ်ဇန်နဝါရီလအထိအမေရိကန်ပြည်ထောင်စုမှာအခြေချနေထိုင်ခွင့်ရခဲ့တဲ့မြန်မာဒုက္ခသည်စုစုပေါင်း2300ကျော်ရှိပါတယ်ရှင်